ပိုလန်နိုင်ငံအရှေ့ပိုင်းကပောက်ကွဲမှုတစ်ခုကြောင့်လူနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်ဟာယူကရိန်းလေကြောင်းရန်ကာကွယ်ရေးကြောင့်ဖြစ်နိုင်ခြေရှိတယ်ဆိုတာကိုအမေရိကန်ပိုလန်နဲ့နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေအားလုံးကပုတ်ထိုးနေမှာလက်ခံလိုက်ကြပါတယ်။ဒါပေမဲ့လည်းဒီဖြစ်ရအတွက်ယူကရိန်းမှာတာဝန်မရှိကြောင်းနေတိုးအဖွဲ့အကြီးအကဲကပြောဆိုခဲ့တာပါ။ဒါဟာယူကရိန်းရဲ့အပြစ်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။ယူကရိန်းအပေါ်တရားမဝင်စစ်ပွဲတွေဆက်ပြီးတော့ဆင်နွှဲနေသည်မှဒါဟာရုရှားအပေါ်မှာပဲလုံးဝတာဝန်ရှိပါတယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကမြောက်အတ္တလန္တိတ်ကောင်စီနဲ့တွေ့ဆုံဆွေးနွေးအပြီးကျင်းပတဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အလားတူအဖြစ်မျိုးတွေထပ်မဖြစ်အောင်ရှောင်ရှားနိုင်မဲ့အကောင်ဆုံးနည်းလမ်းကတော့ရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်နေရတဲ့ရက်မှဖြစ်မယ်လို့လဲစတိုလန်ဘတ်ကပြောပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီကလည်းယူကရိန်းကလေကြောင်းရန်ကာကွယ်ရေးအတွက်ပစ်လိုက်တဲ့မီဇိုင်တုံးပိုလန်နိုင်ငံနဲ့မတော်တဆကြားရောက်ခဲ့ပုံရကြောင်းကနဦးစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်လို့ပိုလန်သမ္မတအန်ဒရီဒူဒါရဲ့ပြောကြားချက်နဲ့ကွဲလွဲတဲ့အချက်အလက်မျိုးမတွေ့ရကြောင်းပြောပါတယ်။ဒါပေမဲ့လည်းဒီအဖြစ်ဆိုအတွက်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားမှသာလုံးဝတာဝန်ရှိတယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းယူကရိန်းအနေနဲ့သူ့ကိုယ်သူကာကွယ်ဖို့တမနိလိုခိုင်မာတဲ့အခွင့်အရေးရှိတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့တာပါ။ပုတ်ထိုးနဲ့အစောပိုင်းမှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာ G20 ညီလာခံတက်ရောက်နေတဲ့နေတိုးကောင်ဆောင်တွေနဲ့ဆက်မှုအင်အားကြီး9နိုင်ငံ G7 ကောင်ဆောင်တွေအရေးပေါ်အစည်းအဝေးတစ်ရက်ကျင်းပပြီးတော့ပိုလန်နိုင်ငံကအဖြစ်အပျက်နဲ့ပတ်သက်လို့ဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းနယ်စပ်အနီးကပောက်ကွဲမှုကိုစုံစမ်းစစ်ဆေးမဲ့ပိုလန်စုံစမ်းရေးအဖွဲ့ကိုအားပေးထောက်ခံသွားဖို့သဘောတူခဲ့ကြတယ်လို့လည်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။